ဒီနေ့မှာနေဆက်ကုန်သွယ်ရေးကုန်စည်ပြပွဲကိုတရုတ်နိုင်ငံရှီလီမာဒီဇင်ဘာလ၁ရက်နေ့ကနေ၁၆ရက်နေ့အထိကျင်းပနေတာမှာတော့အခုချိန်ထိစီမံကိန်း၂၄ခုလက်မှတ်ရေးထိုးပြီးဖြစ်ကြောင်းတရုတ်နိုင်ငံပိုင်ရှင်းဟွာကဖော်ပြပါတယ်။အမေရိကန်ဒေါ်လာ၈၀တမရှိပြီးလျံတန်ဖိုးရှိတဲ့အဲ့ဒီစီမံကိန်းတွေတင်မှာတော့ထီးသွားလာရေးစိုက်ပျိုးရေးတယ်ယူပို့ဆောင်ရေးတစ်ထောက်ကုန်နဲ့တ ထွက်ကုန်နဲ့လက်မှုပစ္စည်းတွေပြတ်ပါနေကြပါတယ်။ပြတ်ကန်းပေါင်း900ကျော်ရှိပြီးပစ္စည်းအမျိုးအမည်ပေါင်း200ကျော် 2000 ကျော်ပါဝင်ပြတ်ပါနေတာပါ။မြန်မာနိုင်ငံအတွက်ကျောင်းမြတ်တယန်စာတတစ်တိုးထွယ်ပစ္စည်းစိုက်ပျိုးရေးမွေးမြူရေးထုတ်ကုန်အများစုကနေဆက်ကုန်တော်ရေးကန်ဒီတစ်ရှင်တရုတ်ဖက်ကိုအဓိကတင်ပို့နေရတာဖြစ်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့စံနောက်စက်ပြိုးရည်တည်မှန်တို့လိုစက်ပြိုးရည်ထွက်ကုန်အများစုမှာတော့တရုတ်ဖက်ကအရေးအသွေးထိန်းချုပ်မှုတရားမဝင်ကုန်သွယ်မှုကိုကန့်သတ်ပိတ်ပင်မှုတွေကြောင့်မကြာခဏဆိုသလိုအခက်တွေ့နေကြရပါတယ်။